ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေအားလုံးကိုချက်ချင်းရပ်တန့်မှုခွဲခြားဆက်ဆံမှုမရှိတဲ့တရားဥပဒေစိုးမိုးမှုနဲ့အရက်ဖက်အုပ်ချုပ်ရေးတွေထူထောင်မှုဥရောပတမကကောင်စီကနေတိုက်တွန်းလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့73ချိန်မြောက်အာဆမ်အစည်းအဝေးကာလအတွင်းအခုလိုတိုက်တွန်းခဲ့တာပါ။ဒီအကြောင်းအသေးစိတ်ကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။နိုဝင်ဘာလ20နဲ့21ရက်နေ့ရက်ကြာကျင်းပနေတဲ့နေပြည်တော်ကအာဆမ်အာရှဥရောပနိုင်ငံရေးဝန်ကြီးများဆွေးနွေးပွဲရဲ့ပထမနေ့မှာပဲဥရောပတမကကောင်စီကရခိုင်ရေးနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ပြီးမနေ့ကတိုက်တွန်းခဲ့ပါတယ်။မြန်မာပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့ပတ်သက်လို့ EU ဥရောပတမကအနေနဲ့အခိုင်အမာဆက်ပြီးတော့ထောက်ခံသွားဖို့ဆုံးဖြတ်ထားတော့မယ်လို့အဲ့ဒီကြေညာချက်အစမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းကလူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေဟာအင်တာမအရေးကြီးတဲ့အခြေအနေမှာဆက်ပြီးတော့ရှိနေတော့မယ်ဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းကအကြမ်းဖက်မှုအလုံးကိုချက်ချင်းရပ်တန့်မှုခွဲခြားဆက်ဆံမှုမရှိတဲ့တရားဥပဒေစိုးမိုးရေးနဲ့အရက်ဖက်အုပ်ချုပ်မှုတွေကိုထူထောင်ဖို့ကိုလည်းဥရောပသမဂ္ဂဘက်ကထပ်ပြီးတော့တောင်းဆိုလိုက်ပါတယ်။ ASM အရှဥရောပနိုင်ငံတိုင်းဝန်ကြီးများစီဝေးကိုမြန်မာနိုင်ငံကအိမ်ရှင်နိုင်ငံအဖြစ်ကျင်းပနေတာဖြစ်ပြီးဖွံ့ဖွဲနေအခမ်းအနားမှာပြောခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ညာအကြောင်းမပါဝင်ခဲ့ပေမဲ့တရားမဝင်ခြေချနေထိုင်မှုတွေနဲ့အကြမ်းဖက်ဝါဒပြန့်ပွားမှုတွေအကြောင်းပြောဆိုခဲ့ပါတယ
် Illegal immigration, spread of terrorism and violent extremism
တရားမဝင်ခြေချနေထိုင်မှုတွေအကြမ်းဖက်ဝါဒပြန့်ပွားမှုနဲ့အစိုးရအကြမ်းဖက်မှုတွေကလူအဖွဲ့အစည်းတွေမတည်ငြိမ်မှုတွေကိုဖြစ်စေတဲ့အပြင်နျူကလ িয়ার စစ်ပွဲအထိပါချင်းချောက်နေတာပါဒီပက္ခတွေဟာလူအဖွဲ့အစည်းနဲ့ငြိမ်းချမ်းရေးဝေးကွာအောင်ဖန်တီးနေပါတယ်စီးရဲမွဲတေမှုနဲ့မဖုံဖြိုးမှုတွေကိုဖန်တီးနေပါတယ်လူတို့တွေကြားနိုင်ငံတွေအကြားမှာတဦးတည်းတူတနိုင်ငံနဲ့တနိုင်ငံဝေးကွာသွားအောင်ပဋိပက္ခတွေကတွန်းထုတ်နေတာပါ
ကရသမကနဲ့နိုင်ငံတကာအကူအညီပေးဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးခွင့်ပြုရေးနဲ့ဒုက္ခသည်တွေကိုယ့်နေရက်ကိုလုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိရှိပြန်နိုင်အောင်လဲလှုပ်ဆောင်ပေးဖို့ EU ဥရောပသမဂ္ဂရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။မြန်မာအစိုးရအနေနဲ့အကြမ်းဖက်မှုတွေကိုကျူးလွန်ခဲ့သူတွေကသူတို့ရဲ့လုံရက်တွေအတွက်တာဝန်ခံအောင်လှုပ်ဆောင်ရေးကိုလည်းအသေးစားလှုပ်ဆောင်မှုတိုက်တွန်းပါတယ်။ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုကာရီနီကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်ရအောင်ဥရောပသမဂ္ဂဘက်ကထောက်ခံအားပေးသွားမယ်လို့မနေ့တုန်းကနေပြည်တော်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
်. We encourage both Bangladesh and Myanmar to work bilaterally on this issue with the
Bangladesh နဲ့မြန်မာနိုင်ငံအကြားသဘောတူညီမှုရအောင်လှုံ့ဆော်ကြဖို့လည်း EU ဘက်ကတိုက်တွန်းနေပါတယ်။အချိန်ထဲမှာပဲ Kofi Annan အဖွဲ့ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ခေါ်ဖို့ရိုဟင်ဂျာရေးနဲ့ပတ်သက်လို့ Bangladesh နဲ့မြန်မာသားမကဒေသတွင်းမှာရရှိသေးလဲပေမဲ့ဖြည့်ရှင်းမှုမျိုးရအောင်လှုံ့ဆော်ဖို့လည်းတိုက်တွန်းပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေရပ်တန့်ရင်ဒုက္ခတွေတွေချက်ပြေးနေတာတွေရပ်တန့်ရင်ကိစ္စတွေကိုလှုံ့ဆော်ဖို့ဥရောပသမဂ္ဂဘက်ကတိုက်တွန်းတဲ့အကြောင်းကျမတို့ဆွေးနွေးခဲ့ကြပါတယ်
။မြန်မာဒီမိုကရေစီရေးအတွက်ဥရောပသမဂ္ဂဘက်ကခိုင်မာဆက်ပြီးတော့ထောက်ခံနေတော့မယ်ဆိုတာကိုလည်း EU ဥရောပနိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂါရီနီကဆိုပါတယ
်။ The European Union is firmly behind the democratic transition of Myanmar.
ဥရောပသမဂ္ဂဟာမြန်မာပြည်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအနောက်ကနေအခိုင်အမာအသိနေတာပါ။ဒီမိုကရေစီအခုအပြောင်းဘလောက်ခက်ခဲလဲဆိုတာကျမတို့နားလည်ပါတယ်။မြန်မာဒီမိုကရေစီရေးကိုအားပေးခြောက်ခံဖို့ဆိုတာလဲဥရောပသမဂ္ဂရဲ့မြန်မာပြည်နဲ့ဆိုင်တဲ့အဓိကအရည်အချက်တစ်ခုပါ။
ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်တွေကိုစတင်နိုင်အောင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားအပြန်အလှန်သဘောတူညီချက်တခုရနိုင်ရေးမြန်မြန်ဆန်ဆန်လှုပ်ဆောင်နေပါတယ်လို့နေပြည်တော်မှာကျင်းပနေတဲ့ ASM အစည်းအဝေးမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့တာကြောင့်ဒီချက်ကို EU ဥရောပသမဂ္ဂအနေနဲ့ကြိုဆိုတယ်လို့လည်းမနေ့ကထုတ်ပြန်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်